တနင်္ဂနွေနေ့တော့ကစစ်အစိုးရသတင်းစာရှင်းလင်းပွဲမှာပေါက်ခွဲရေးလုပ်ငန်းတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တွေပါဝင်ပတ်သက်နေတယ်လို့ရဲချုပ်ဗိုလ်မှူးချုပ်ခင်ကြီးကဆွတ်ဆွဲသွားပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒဟာဒီမိုကရေစီစနစ်ကိုအကြမ်းမဖက်ငြိမ်းချမ်းစွာကူးပြောင်းရေးပဲဖြစ်တယ်လို့ NLD ပြောခွင့်ရသူကတုံ့ပြန်ပြောဆိုလိုက်ပါတယ်အကြောင်းစုံကိုကိုသားညွန့်ဦးကပြောပြပေးပါမယ်ရှင
်တနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထပြည်ပကအဖွဲ့စည်းတွေတိုက်ခန့်လှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာတင်းနှံတွေပေးပြီးတော့နိုင်ငံတွင်းမှာမတိမငြိမ်ဖြစ်အောင်အကြမ်းဖက်မှုတွေလုပ်ဖို့ကြိုးစားကြတယ်ဖောက်ခွဲဖျက်ဆီးရေးတွေလုပ်ကြတယ်လို့ရဲချုပ်ခင်ကြီးကဆွဆွဲခဲ့ပါတယ်ဒီညမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေလည်းပါဝင်ကြပြီးတော့ဒါဟာဥပဒေကိုကျူးလွန်ချိုးဖောက်တာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါမှမဟုတ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့သူတို့ရဲ့မူဝါဒဟာအကြမ်းမဖက်ဘဲနဲ့ညှဉ်းပန်းစွာဒီမိုကရေစီကူးပြောင်းရေးပဲဖြစ်တယ်လို့ပြောခွင့်ရသူဦးညံဝင်းကရှင်းလင်းခဲ့ပါတယ
်။အဲကျွန်တော်တို့ကတော့လေအခုသူတို့ကသတင်းစာရှင်းလင်းပွဲမှာပြောတာကိုကြားလို့သိတာပဲလေ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဓိက policy ကကျွန်တော်တို့ညှဉ်းပန်းတဲ့နည်းနဲ့ဒီမိုကရေစီအစီအစဉ်ကူပြောင်းရေးကိုကျွန်တော်တို့စူးစမ်းပါတယ်။တောက်လျှောက်လည်းကျွန်တော်တို့နိုင်ငံတော်အကြမ်းသာရေးဖွဲ့နဲ့ dialogue လုပ်ဖို့သာကျွန်တော်တို့စူးစမ်းပါတယ်။ဒီကိစ္စတွေကျွန်တော်တို့မသိပါဘူး။ဒါပေမဲ့လုံးလုံးစင်အားဖြင့်ကျွန်တော်ပြောနိုင်တာကအခုဟာတွေကသက်သေထင်ရှားပြီးအချက်မဟုတ်တဲ့ကိစ္စ။တရားရုံးတင်ပြီးတော့ proof ဖြစ်ပြီးတဲ့ကိစ္စမဟုတ်ဘူး။ဒါဆွဆွဲချက်အဆင့်ပဲရှိသေးတယ်ဆိုတာကိုတော့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ခင်ဗျာအခုလိုအချိန်ကြီးကြောင်းမလို့ NLD ပါတီရဲ့လက်ရှိတရားဝင်ရည်တည်မှုတရားဝင်တည်ရှိမှုကိုတော့တစုံတရာအထိကိဖြစ်နိုင်လားခင်ဗျာ
အဲကျွန်တော်တို့ NLD ရဲ့ရည်တည်မှုကိုတော့အထိကိမှုမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့အဖြစ်အပျက်ကမှန်ခဲ့ရင်တော့အဲ့ဒီဥစ္စာ NLD ရဲ့မူဝါဒလည်းမဟုတ်တဲ့အတွက်ပါ။ကျွန်တော်တို့ကတော့အခုလို NLD အတွက်အရေးကြီးတဲ့အချိန်ပေါ့အရေးကြီးတယ်ဆိုတာဒီသတင်းစာရှင်းလင်းပွဲကြောင့်မဟုတ်ပါဘူး။ကျွန်တော်တို့တဖက်က roadmap ခုနှစ်ချက်ကိုလုပ်နေတယ်ကျွန်တော်တို့ကလည်းဒီဘက်ကနေပြီးတော့ဒီ roadmap ကိုသွားတဲ့ဒီ constitution တို့ညီလာခံတို့ကျွန်တော်တို့လည်းအသိမှမယူနေဒီလိုအရေးကြီးတဲ့အချိန်ကာလမှာလူငယ်လူကြီးမရွေးပါကျွန်တော်တို့ NLD အဖွဲ့ချုပ်အနေနဲ့ကစီးလုံးညီညွတ်မှုကအရေးကြီးဆုံးပဲစီးလုံးညီညွတ်မှုကိုပြသနိုင်ဖို့ကလည်းအရေးကြီးဆုံးပဲလို့ကျွန်တော်တို့အဲ့လိုပဲထင်ပါတယ်
ဟုတ်ကဲ့ခင်ဗျာအခုကမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲကိုကျွန်တော်တို့ကြည့်လိုက်တော့အဓိကပြည်တွင်းပြည်ပကနေပြီးတော့ဖောက်ခွဲလုပ်ကြမှုဆိုတဲ့ဟာမျိုးတွေဒီနေရာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ရဲမဟုတ်ပြီမဲ့ပါတီဝင်တွေများတော်တော်များများပတ်သက်နေရဆိုပြီးတော့ပြောနေပါတယ်ခင်ဗျာအဲ့တော့မနေ့ကသတင်းစာရှင်းလင်းပွဲကိုခြုံပြီးတော့ကြည့်လိုက်ရင်ဦးညံဝင်းတို့အနေနဲ့ဘယ်လိုယူဆလဲခင်ဗျာ
အဲခြုံပြီးတော့ကြည့်ရင်တော့ NLD ကိုထိခိုက်အောင်ပြောတဲ့အသေးပဲရတယ်လေဘာဖြစ်လို့လဲဆိုတော့တချို့ပုံကိုယ်တွေကဒါဆိုရစီပြီးသားပါ NLD ကထုတ်ပယ်ပြီးသား NLD မဟုတ်တဲ့လူတွေပါဒီလိုဟာတွေကိုတော်တော်ထင်ထင်ရှားရှားပေါ်လင်အောင်ပြောနေတော့ဒါ NLD ကိုထိကိုက်စေတဲ့ပြောဆိုခြင်းပဲလို့ကျွန်တော်တို့အဲ့လိုပဲယူဆပါ
ဟုတ်ကဲ့ခင်ဗျာအဲ့ခုနကပြောသလိုအခုတချို့အဲ့ထက်မှာပါတဲ့လူတွေ NLD ကထုတ်ပယ်ခံထားတဲ့လူတွေက NLD ပါတီရဲ့မူဝါဒကိုတစုံတရာထိကိုက်လို့ထုတ်ပယ်ထားတာလားဘလို့အကြောင်းမျိုးတွေကြောင့်လဲခင်ဗျာ
အဲကျွန်တော်အသေးစိတ်တော့မှတ်မိဘူးတချို့ဟာတယောက်တလေမှတ်မိကြတော့သူတို့က NLD ရဲ့မူဝါဒနဲ့ဆန့်ကျင်လှုပ်ဆောင်တာတွေပုံမှာ inquiry တွေ bari လုပ်ပြီးတော့မှထုတ်ထားတဲ့လူတွေပါပါတယ
်မြန်မာစစ်စွားကကြောထောက်နောက်ခံပေးထားတဲ့ကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးမြို့နယ်ရုံးတရုံမှာတလောကဘုံကွဲမှုမှာအခုလိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေပါဝင်ပတ်သက်နေတယ်လို့စစ်စွားကဆွဆွဲခဲ့တာပါအခုနောက်ပိုင်းနှစ်တွေမှာဒီမြန်မာနိုင်ငံတွင်းမှာဘုံကွဲမှုတွေအတော်များများရှိလာခဲ့ပါတယ်။စစ်စွာကတော့ဒါဟာဒီမိုကရေစီရေလှှရှားတဲ့အတိုက်ခံတွေရဲ့လက်ချက်ပဲလို့အမြဲလို့ဆွဆွဲပါတယ်။ဒါပေမဲ့လည်းဒီလိုမျိုးဆွဆွဲခံရတဲ့သူတွေကိုတရားစွဲဆိုအရေးယူတဲ့နေရာမှာတော့အများပြည်သူရှိမှတရားစီရင်တာမဟုတ်တာကြောင့်မလို့ဒါဟာစစ်စွာဘက်ကနေပြီးတော့လှုပ်ကြံဖန်တီးတဲ့ဇလန်းတွေပဲဖြစ်တယ်လို့အတိုက်ခံတွေဘက်ကလည်းပြန်လည်တုံ့ပြန်လေးရှိပါတယ်ခင်ဗျာ။